မွန်ပြည်နယ်အတွင်းဖွံ့ဖြိုးရေးလုပ်ငန်းတို့မှာမွန်ပြည်နယ်အစိုးရအနေနဲ့တင်တာမခေါ်ပဲနှိစရာလုပ်ပိုင်ခွင့်ချပေးခဲ့ရဲဆိုပြီးမွန်ပြည်နယ်အရက်အဖွဲ့တွေကနေအာဂနီလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်ကိုတိုင်ကြားလိုက်ပါတယ်။အထူးသဖြင့်ရေးမြွနယ်တပြေရွာတစ်ရွာကိုဆက်သွယ်တဲ့အောင်တပြေနှင့်ကရင်ကျေးရွာချင်းဆက်လမ်းတိဆောက်ဖို့အတွက်တင်တာမခေါ်တဲ့ကိစ္စကြိုက်တူဖျားအမိုက်မီးရှို့ဆက်ဝဲယူရမှာဘာနာရေးစီမင်းစည်းကမ်းနဲ့မညီတဲ့ကိစ္စတွေကိုတိုင်ကြားခဲ့တယ်လို့လူမှုဖွဲ့အစည်းတွေကပြောပါတယ်။နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်အတွင်းဒေတာဖွံ့ဖြိုးရေးလှုပ်ဆောင်နေတာနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေရဲ့မေးမြန်းချက်ပေါ်မှာဝန်ကြီးချုပ်ရဲ့ဖြေကြားချက်နဲ့ပတ်သက်ပြီးလှုပ်ထုံးလှုပ်နှီးနဲ့မညီလို့အင်္ဂတိလိုက်စားမှုရှိမရှိကိုစစ်ဆေးရေးယူပေးဖို့တိုင်ကြားရတယ်လို့ရေးမြို့နယ်လူမှုကျိုးဆောင်ဖွဲ့ကအသွင်းရေးမှူးဦးအောင်နိုင်ဝင်းကပြောပါတယ်။
ဒီကနေ့မွန်ပြည်နယ်လွတ်တော်အစည်းအဝေးမှာသွားတော်လွတ်တော်ဦးတယ်ဒေါက်တာအောင်နိုင်ဦးမေးတဲ့မေးခွန်းတွေနဲ့ပတ်သက်ပြီးတော့ဒီနယ်အစိုးရကနေပြီးတော့မှဝင်ကြီးနဲ့ဝင်းချုပ်တို့ဖြစ်ချိန်မှာသူ့တွေဒီလုံထုံးလုံးကြီးတွေနဲ့လွဲမားနေတယ်လို့ရင်းနေနောက်အပြစ်လိုက်စားမှုကကျေးရေးသူ့တွေနဲ့လည်းဒါမျိုးဆွနေတယ်လို့ရင်းနေတယ်ဒီကကကျွန်တော်တို့ကဒီမီဆက်ဆက်မှာတောင်းရခဲ့တဲ့အောင်ဒီမီကီလန်မှာ SMD ကုမ္ပဏီကိုစင်တာမခေါ်ဘဲနဲ့ခြားတာပြီးခဲ့တဲ့ budget sense ထောက်ကိစ္စပေါ့အဲ့ဒီကိစ္စရေနောက်ချက်ကကျွန်တော်တို့စိုက်ကီယိုဖျားမှာအမိုက်ဆုံးပြစ်ဆက်ပေါ့နော်ပြစ်ဆက်နဲ့ပတ်သက်တဲ့လုံခုံလုံးမီကီလွဲမှာအဲ့ဒီဟာတဲ့ပတ်သက်တဲ့ဟာရေအဲ့နှစ်ခုဒီပေါ်မှာကျွန်တော်တို့ကစက်မှတ်ခြင်းနဲ့စိတ်နဲ့ကျွန်တော်တို့ကကြိုင်ကြတဲ့ဘောပါပဲ
မွန်ပြည်နယ်ဘက်ဆုံဖွံ့ဖြိုးရေးအကောင့်တဲ့ဖော်နေတဲ့ရေးမြို့နယ်တပြေရွာတိတ်ကိုဆက်တွေ့တဲ့အောင်တပြေနှစ်ကရင်ကျေးရွာချင်းဆက်လမ်းတည်ဆောက်ဖို့အတွက်နိုင်ငံတော်ခွင့်ပြုငွေကျပ်တန်းပေါင်းတထောင်ကိုတင်တာမခေါ်ဘဲနဲ့စောက်တန်းမြန်မာဒေဗလော့ပ်မန့်ကုမ္ပဏီလီမိတက်ကိုမွန်ပြည်နယ်ဝန်ကြီးချုပ်ကနေလှုပ်ပိုင်ခွင့်ပေးလိုက်တဲ့ကိစ္စဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့နှုတ်မညွန်ကြားချက်နဲ့လှုပ်ဆောင်တာလို့ဝန်ကြီးချုပ်ကလွှတ်တော်မှာဖြေဆိုခဲ့ပါတယ်။နိုင်ငံတော်သမ္မတရုံပြောရေးဆိုခွင့်ရှိသူဦးစောသေးကတော့နေပြည်တော်ရှင်းလင်းပွဲတစ်ခုမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကညွှန်ကြားတာမရှိဘဲမွန်ပြည်နယ်ဝန်ကြီးချုပ်ကလွှတ်တော်တွင်စကားမှားယွင်းပြောဆိုခဲ့ကြောင်းရှင်းလင်းခဲ့ပါတယ်။မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းတင်အောင်ဟန်ကတော့သူလှည့်စက်ဝန်ကြီးဖြစ်တာဝန်ယူနေစဉ်2018ဘတ်ဂျက်ကာလမှာဒေတာအတွင်းလှည့်စက်မီကိစ္စအပါအဝင်လမ်းဖောက်ရေးကိစ္စမှာတင်တာမခေါ်ဘဲဝန်ကြီးချုပ်ရဲ့အမိတ်ဆုံးဖြတ်ချက်နဲ့သာလှုပ်ဆောင်ခဲ့ရတယ်လို့မီဒီယာတွင်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ဒီလုပ်ငန်းကိုတင်တာမခေါ်ဘဲနဲ့ဦးစိန်ဝမ်းတို့ကုမ္ပဏီကိုပေးလိုက်ရင်တို့တော်ကြရင်ကျွန်တော်တို့ဘလူတွေရှင်းကြမယ်ရှင်းပြလို့မတတ်တော့ဘူးလေ။နောက်ပြီးတော့ဗန်တိုင်းလှုပ်ထုံလုံးကြီးရလဲ300-400ကျော်နေတင်တာခေါ်ရမှာ။အရေးပေါ်ပြီးသာမလို့ဌာနကိုပြီးလှုပ်တဲ့တမျိုးပေါ့။အခုဟာအဲ့လိုကြီးဓာတ်လိုက်ပြီးတဲ့ဟာမသိဘူးပေါ့နော်။ဒါမသိဘူးဆိုတော့ဆရာသိကျွန်တော်တော့အဲ့မှာနည်းနည်းစိတ်ဆိုးဟန်တူပါတယ်သူ။ဘူးနဲ့လှုပ်ပြီးတော့ဒါလည်းသူတောင်းဝင်နေတဲ့တွတ်တော်ကိုလေ။ဒီကိစ္စကိုတောင်းဝင်နေတဲ့တွတ်တော်ကိစ္စလည်းသူရှင်းမယ်တဲ့။ဘာညာပြောပြီးတော့သူဒါဆုံးဖြတ်ခဲ့တာ
။ဒါအပြင်ကြိုက်ထုံမြို့နယ်ကကြိုက်တီယိုဖျားအမိုက်မီရှုဆက်ဝယ်ယူရမှာပြည်နယ်ဆိုရဖွဲ့ကစက်တန်းပေါင်း400ကျော်ကုန်ကြမဲ့အထက်ကဖျားရောင်ပုံငွေစက်တန်း100အသုံးပြုခဲ့တဲ့အတွက်ဘာနာရေးစီမင်းစည်းကမ်းနဲ့မညီတာတွေရှိနေလို့မွန်ပြည်နယ်လူမှုအဖွဲ့အစည်းတွေကလည်းအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုတင်ကြားထားတာဖြစ်ပါတယ်။တင်ကြားစာနဲ့ပတ်သက်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပြန်ကြားရေးတာဝန်ခံဦးကျော်စိုးကိုမေးမြန်းရမှာကော်မရှင်ရဲ့စီကမ်းရဖြေကြားခွင့်မရှိဘူးလို့ဆိုပါတယ
်။ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်။တိုင်ကြားလာကူလာတိုင်ကြားတဲ့သူတိုင်းမီးတဲ့သူတွေကဒီတိုင်ကြားတဲ့သူကိုကျွန်တော်ကဥရနံပါတ်တွေမှတ်ဖို့နေနံပါတ်တွေနေရာလေးတာတွေပုံနံပါတ်တွေပြည့်ပြီးတော့မှမှန်ကန်တဲ့ဆိုရင်တော့မှဒီရက်တိုင်ကရောက်မြောက်ဘူးလားဖြေပါရခင်ဗျာကိုကိုတူဦးတယောက်ကနေမှဒီတိုင်ကရောက်တာမရဘူးသာသူကကျွန်တော်တို့အခုမှဖြေကြခြင်းမရှိပါဘူးခင်ဗျာဒါကတော့ကော်မရှင်ရဲ့ကျိုးနဲ့ဆန်တော့မှခင်ဗျာ
မွန်ပြည်နယ်ဆိုရဖွဲ့ရဲ့လှုပ်ဆောင်ချက်ပေါ်မှာရေးယူဖို့တောင်းဆိုနေတဲ့ပုံမှာအုတ်ချိုးရေးပိုင်းကစီစစ်ပြီးမှပါတီကဆက်လုပ်သွားနိုင်မယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူတောက်တာမျိုးညွတ်ကပြောပါတယ်
။ကျွန်တော်ကဒီကတိုင်ကြားမှုမှာမမှန်ဘူးအုတ်ချိုးရေးပိုင်းဒီကရီယာသူစီစစ်ရပါတော့။သူစီစစ်လို့ချက်ပေါ်မြင့်တည်ပြီးတော့မှပါတီကပါဆက်လုပ်ရမှာဆိုတော့ဆက်လာပါမယ်
။အောင်တပြေနှစ်ကရင်လမ်းခင်းတာမှာတင်တာမခေါ်ပဲလက်သိရချပေးတဲ့ကိစ္စပေါ်မှာပြည်ထောင်စုဆိုရဖွဲ့ကနေစီစစ်ရေးယူပေးဖို့မော်ညညွတ်ရေးပါတီထူထောင်ခွင့်ရသူတွေကနေပြီးခဲ့တဲ့လကတောင်းဆိုမှုတွေရှိခဲ့ပါတယ်။နိုင်ငံတော်သမ္မတရုံးရဲ့တင်တာဆိုင်ချညွှန်ကြားချက်သိပ်မြင့်ဆောင်2019အရကျဆယ်တန်းထက်လုပ်ငန်းတွေကိုစီမင်းစည်းကမ်းတွေနဲ့ညီတင်တာခုံရမှာဖြစ်ပြီးဒီညွှန်ကြားချက်ကိုလိုက်နာခြင်းမရှိဘဲပြည်ထုပ်ပန္နာငွေတွေနှစ်နာဆုံးယွန်းခဲ့ရင်အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူခံရမှာဖြစ်တယ်လို့အဂတိကော်မရှင်ကကြိုတင်သတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ